Welcome to the Voice of America in Burmese.
Minglan ni ge ma shin 2006 khu nen di zin ma la 24 ye snei mi nyet ni gin phi wi myo ma bai season ni go nyet ni 6 nai khwe ka ni 9 nai thi megan pian su myo daw washington dc ka ni line to meter 16 ne 25 ro ka ni dai yai thong ne pin ni ba de chuma itan zin ma di ne dwe season ni go tin set pi daw ma ba
mingla ba chuno yan nai ma snei ni nyet ni gin tadin ni go nan law ne atu chin nya pi daw ma phit ba de juri ye ain ya si man gain go san chin ne lou nyoe kaung si ဆုံးဖြတ်ချက်ကိုပူရဲကမကထလုပ်တဲ့နိုင်ငံတွေကိုအစ္စရေးကတန်တမာရေးရထုတ်ပြန်လိုက်ပါတယ်။ဗာလင်တိုက်ခိုက်မှုတရားခံကိုအသေးဖမ်းမိပြီးတဲ့နောက်သူနဲ့တခြားပူးပေါင်းကြံစည်သူတွေရှိအောင်မလားဆိုတာကိုဂျာမန်အာဏာပိုင်တွေရှာဖွေနေကြပါတယ်။အောက်ခံဆိုးရွားနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂတောင်းဆိုတာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကျညာပေးတော့ဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်တင်းတွေပြီးမှတော်တာရှင်နေနားဆင်ကြမှာကခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ဒီခရစ်မတ်စ်ကာလအတွင်းမှာအားလုံးပျော်ရွှင်နေရပြီးတော့နှစ်တကူကာလဖြစ်ရမယ့်အချိန်မှာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းမှာစစ်ပေးတံတွေကြောင့်တိုင်းရင်းသားတွေအသက်လူပြီးပြေးနေရပါတယ
်ဒီလိုကိုယ်ဦးမျိုးတွေဘာသာရေးရအထွတ်မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်နောက်ပြီးတော့
ဒီကြောင်ပြေဆောင်ကိုကချင်ငင်းကြီးလှူရှာသူမက်မေဇဘယ်ဖြူကအခုလိုပြောသားတာကိုမကြခင်မှာပြေဆောင်နာဆင်ကြမှာပါ။ဒါပြင်ချမ်းသာရဲ့တိုင်းပြည်ရဲ့ကလေးတွေနဲ့စီးရဲနိုင်ငံတွေကကလေးတွေရဲ့အချင်းတွေဘလောက်တောင်ကွာဟနေတယ်ဆိုတာကို UNICEF ကထုတ်ပြန်တဲ့စီးရင်ကန်ဆာအကြောင်းကိုလည်းဒီညနေမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်တဲ့တင်းတွေကိုကိုရန်နိုင်တဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါ။
ဂျော်ဒန်မြေနောက်ဖက်ကမ်းတဲ့ဂျေရုဆလင်မြို့အရှိတ်ဘက်ခြမ်းကဂျူးရီရဲ့အင်အားသက်တည်ဆောက်မှုတွေပေါ်မှာစန့်ကျင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပူရဲကမာကထားလုပ်တဲ့နိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ညာဟူးကတန်တမာရေးအရာတုံ့ပြန်လိုက်ပါတယ်။မစ္စတာနက်တန်ညာဟူးကနယူးဇီလန်နဲ့ဆီနီဂေါနိုင်ငံကတန်အမတ်တွေကိုအကြံပေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဆိုပြီးတော့အစ္စရေးနိုင်ငံကိုပြန်လာဖို့စနေနေ့ကအမိန့်ထုတ်လိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာတောက်ကြနေကမဲခွဲဆုံးဖြတ်တာကိုအဲ့ဒီနိုင်ငံနဲ့အတူဗင်နီဇွဲလားနဲ့မလေးရှားနိုင်ငံတွေရဲ့တောင်းဆိုချက်နဲ့စီစဉ်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံကဒီလိုလုပ်ဖို့ပထမကမ်းလှမ်းခဲ့ပြီးမဲ့အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီတို့ကြားသပတေးနေ့ကတယ်လီဖုန်းပြောပြီးတဲ့နောက်သူတို့ရဲ့တောင်းဆိုချက်ကိုအီဂျစ်ဘက်ကပြန်ရုပ်သိမ်းသွားခဲ့တာပါ။အစ္စရေးတွေရဲ့အင်အားစီမံကိန်းတိုးချဲ့တာတွေအလင်းမြန်ဖြစ်လာဖြစ်နေတာနဲ့ပတ်သက်ပြီးတော့လက်ရှိအမေရိကန်သမ္မတဥပမာရဲ့အစိုးရထဲမှာစိတ်ပြတ်တာတွေဟာတောက်ကြနေကအစိုးဆုံးအထိရောက်လာခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဆုံးဖြတ်ချက်ချဖို့အတွက်အမေရိကန်ကတာမန်လုံရိုးလုံစင်အတိုင်းမဟုတ်ပဲခွင့်ပြုပေးခဲ့တာဖြစ်ပါတယ်အမေရိကန်ကအစ္စရေးဘက်ကအချင်းချင်းအခါခါယက်တီပေးခဲ့ပေမဲ့လည်းပါလက်စတိုင်းတွေရဲ့နယ်မြေထဲမှာအင်အားစီမံကိန်းတည်ဆောက်တာတွေနဲ့ပတ်သက်ပြီးတော့စိုးရိမ်တာတွေကိုအစ္စရေးအစိုးရဘက်ကလစ်လျူရှုခဲ့တယ်လို့အင်ဂျီတော်အမျိုးသားလုံခြုံရေးဒုတိယအကြံပေးပန်ရော့စ်ကပြောပါတယ်ခင်ဗျာ
ဂျာမနီနိုင်ငံဘာလင်မြို့ကခရစ်မတ်ဇေဒံမှာထရက်ကားနဲ့ဝင်တိုက်ခဲ့သူအဖြစ်သားများရှိခံရသူအနစ်အမရီဟာအီတလီနိုင်ငံမီလန်မြို့မှာပတ်တောင်လဲနေတဲ့အီတလီရဲရဲပြစ်ခတ်မှုကြောင့်တေဆုံသွားတယ်လို့ဖြစ်နိုင်ခြေရှိတဲ့သူရဲ့အပေါင်းပါတွေကိုဂျာမနီတာဝန်ရှိသူတွေကလိုက်လံရှာဖွေနေပါတယ်ခရစ်မတ်ပွဲတော်ကာလကိုတနိုင်ငံလုံးကျင်းပနေခြင်းဖြစ်ပေမဲ့လို့ယာနဲ့ချီတဲ့ထောက်လိုင်းရေးတွေကတော့ပွဲတော်အားလိုက်ရကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးတွေဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်အသက်24နှစ်အရွယ်တူနီရှားနိုင်ငံသားအနစ်အမရီကိုပသူရိကကူညီပေးနေတယ်ဆိုတာကိုဖော်ထုတ်နိုင်ဖို့ကြိုးစားနေကြောင်းဂျာမနီဘဟုအစိုးရရှိနေချုပ်ပီတာဖရန့်ကတောက်ကြနေမှာပြောပါရယ်လူပေါင်း12ဦးသေဆုံးခဲ့ရပြီးတော့56ဦးဒဏ်ရာရခဲ့တဲ့တနင်္လာနေ့ခရစ်မတ်ဇေဒန်တိုက်ခတ်မှုကိုအမေရိကလှုပ်ဆောင်ခဲ့ကြောင်းသူ့ရဲ့လက်ဗွေရာတွေကလည်းအတည်ပြုနိုင်ခဲ့တယ်လို့ရှင်းနေချုပ်ကပြောပေမဲ့စုံစမ်းမှုတွေအများကြီးဆက်လုပ်ဖို့လိုသေးတယ်လို့ဆိုပါရယ်သူ့ကိုကူညီနေသူတွေနဲ့အကူအညီပေးနေတဲ့အဖွဲ့တွေရှိမရှိသူအခုလိုတိုက်ခတ်ဖို့လုပ်တာတိုက်ခတ်ဖို့ပြင်ဆင်တာနဲ့ထွက်ပြေးဖို့အတွက်ကူညီတဲ့သူရဲ့ယုံကြည်စိတ်ချရသူရှိမရှိဒါတွေကိုသိနိုင်ဖို့သိကိုအရေးကြီးတယ်လို့လည်းသတင်းထောက်တွေကိုပြောပါရယ်ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲကလည်းပူပေါင်းကြံစည်သူတွေရှိမရှိအဓိကအာရုံစိုက်ပြီးတော့စုံစမ်းစစ်ဆေးသွားမယ်လို့ပြောပါရယ် ISC သွေးကြွအဖွဲ့နဲ့ဆက်နွယ်နေတဲ့အမတ်သတင်းဌာနကတောက်ကြနေမှာဗီဒီယိုတစ်ခွေထုတ်ပြန်လိုက်ပြီးတော့အဲ့ဒီဗီဒီယိုထဲမှာဂျာမနီနိုင်ငံဘာလင်ကနေတနင်္လာနေ့ခရစ်မတ်ဇေဒံကိုထရက်ကားနဲ့ဝင်တိုက်မှုမှာတန်တရာရှိသူဖြစ်တဲ့အနစ်အမရီကဥရောပမှာတိုက်ခတ်မှုတွေထပ်လုပ်ဖို့တောင်းဆိုနေတဲ့ပုံကိုဖော်ပြထားပါရယ်
IS သူကြွားတွေကဖျားကြောင်းတွေနဲ့ Christmas အားလည်းရကာလလူသွားလူလာများတဲ့နေရာတွေကိုတိုက်ခိုက်ဖို့ပြောနေတယ်လို့ American ပြည်တော်စုစုံစမ်းစစ်ဆေး Bureau FBI ကနိုင်ငံတော်အမှရှိတဲ့ဒေသခံရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတာဝန်ရှိသူတွေကိုတတိပေးလိုက်ပါတယ် စစ်သွေးကြော်တွေကသူတို့ပြစ်မှတ်ထားတိုက်ခိုက်နိုင်တဲ့နေရာတွေနဲ့ဖျားเจ้าတွေကိုသူတို့ရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာတင်လိုက်ပြီးတဲ့နောက်အခုလိုတောက်ကြာနေကကြီးညာခဲ့တာဖြစ်ပါတယ်နိုင်ငံသားတွေအနေနဲ့သူတို့ရဲ့အနီးနားပတ်ဝန်းကျင်မှာဘာတွေဖြစ်နေလဲဆိုတာကိုသတိရှိကြဖို့နဲ့မတင်ငါစရာလှုပ်ရှားမှုတွေတွေ့ရင်သတင်းပေးကြဖို့အကြံပေးထားတယ်လို့ FBI ပြောခွင့်ရ Andrew Amos ကတောက်ကြာနေမှာပြောပါတယ်FBI အနေနဲ့ဒီချင်းချောင်းမှုကဘယ်လောက်ထိဖြစ်နိုင်လဲဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲဒီကိစ္စကိုခြေရာခံလိုက်နေတယ်လို့လည်းသူကပြောပါတယ်ဂျမနီနိုင်ငံဘာလင်မြို့မှာလူ12ယောက်တေဆုံးပြီး56ယောက်ဒဏ်ရာရခဲ့တဲ့ကြမ်းဖက်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကတင်းလာနေကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ရဲ့နျူကလ িয়ার စီးရေးဆွမ်းဆောင်နိုင်မှုကိုတိုးချဲ့ဖို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်ဒါဟာအမေရိကန်ကာကွယ်ရေးအစီအစဉ်တွေမှာနျူကလ িয়ার လက်နက်အခမ်းအနားကိုလျှော့ချဖို့ဆဲစုနှစ်ပေါင်းများစွာကြိုးစားခဲ့တာကိုပြောင်းပြင်မဲ့တင်ကစားလေးဖြစ်နိုင်တယ်လို့ထရမ့်ကမှတ်ချက်ပေးပါတယ်ကမ္ဘာမှာနျူကလ িয়ার လက်နက်နဲ့ပတ်သက်ပြီးရှိမှဖြစ်မယ်လို့ခန့်ယူလာချိန်မျိုးမှာအမေရိကန်ပြည်ထောင်စုဟာနျူကလ িয়ার စီးရေးဆွမ်းဆောင်ရေးကိုခိုင်မအောင်နဲ့တိုးချဲ့ဖို့အတွက်အကြီးအကျယ်လှုပ်ဆောင်မှဖြစ်တယ်လို့ကြာရာဘရီနဲ့နေလဲပိုင်းကသူ့ရဲ့ Twitter ဆက်မျက်နှာမှာထရမ့်ကဖော်ပြပါတယ်ဒါပေမဲ့ထရမ့်ကိုယ်တိုင်ကဘာမှရှင်းပြတာမျိုးမရှိဘဲနဲ့အမေရိကန်ရဲ့နျူကလ িয়ার ဆွမ်းဆောင်ရင်တိုးမြှင့်ဖို့နဲ့ပတ်သက်ပြီးအခုလိုရွေးကောက်ခံသမ္မတရဲ့ထူးခြားတဲ့ကြေညာချက်အတွက်သူ့ရဲ့အဆိုရတဲ့အဖွဲ့ဝင်ရွေးချယ်ရေးအဖွဲ့ကဆက်ရှင်မှုခြံထားတာလည်းဖြစ်ပါတယ်ဒီရွေးချယ်ရေးအဖွဲ့ပြောခွင့်ရ Jason Miller ကတော့နျူကလ িয়ার လက်နက်တွေကိုအကြမ်းဖက်သမားတွေနဲ့အနှည်းပေးနိုင်တဲ့ကမ္ဘာကောင်းဆောင်တွေလက်ထဲမရအောင်ထားဖို့ထရမ့်ကဆလိုရာလို့ပြောပါတယ်ရုရှားသမ္မတ Vladimir Putin ကတော့အမေရိကန်ရဲ့နျူကလ িয়ার ဆွမ်းရင်ခိုင်မအောင် Trump လုပ်မယ်လို့ပြောရဟာအခုမှမဟုတ်ပဲသူ့ရဲ့မဲဆွယ်ပွဲတစ်လျှောက်လုံးပြောနေတာမို့ဒါဟာဘာမှမထူးဆန်ဘူးလို့သူ့ရဲ့နေချုပ်သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောပါတယ်။အမေရိကန်နိုင်ငံဟာသူ့မှာစစ်ရင်အားပိုကြီးလာလို့ပိုးပြီးတော့ရန်လိုလာနိုင်မဲ့အနေထားလို့သူမမြင်ကြောင်းလည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရ John Kirby ကတော့အိုဘားမားအစိုးရဖွဲ့ဟာကမ္ဘာကိုနျူကလ িয়ার လက်နက်ကင်းတဲ့နေရာဖြစ်လာဖို့ကြိုးစားနေတယ်လို့ကြာရာပရိနေကပဲပြောကြားခဲ့တာဖြစ်ပါတယ
်။ UAV အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုကနေစနေနေ့ညနေခင်းနောက်ဆုံးရဒေတာတွင်နဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်စီးရီးယားနိုင်ငံအလက်ပိုမြို့မှာနောက်ဆုံးကြံနေတဲ့သဘုံတွေကြာသပတေးနေ့ကမြို့ကနေထွက်သွားပြီးတဲ့နောက်မှာတော့စီးရီးယားနိုင်ငံသားယာပေါင်းများစွာသူတို့ရဲ့အိမ်တွေကိုကြည့်ဖို့အတွက်အလက်ပိုမြို့ကိုတောက်ကြနေကပြန်ရောက်လာကြပါတယ်မကြသေးခင်ကပဲအလက်ပိုစစ်ပွဲတွင်အလုံးကိုအန္တရာယ်များတဲ့ရှည်တန်းဆင်မနာဖြစ်ခဲ့တဲ့နေရာတွေကိုမြို့ကနေရောက်လာကြပြီးတော့ပျက်စီးတွေကြတာကနေသူတို့ပိုင်ဆိုင်တဲ့ပျက်စီးတွေကိုရွာရှာဖွေပြီးတော့ရွေးထုတ်နေကြပါတယ်အဲ့ဒီတဲကတချို့တွေဟာသူတို့ရဲ့အိမ်ကိုပြန်မြောက်တာ9နှစ်ကျော်ရှိသွားကြပြီဖြစ်ပါတယ်အလဘုံမျိုးနေရာတော်များများမှာတိုက်ပွဲဖြစ်တာတွေမရှိတော့ပေမဲ့တချို့နေရာတွေမှာတော့ပြက်တောင်းအကြမ်းဖက်တိုက်ခိုက်တာတွေရှိနေပါသေးတယ်။အလဘုံမျိုးအပြင်မှာရှိတဲ့သဘုံတွေကမြို့တွေကိုတောက်ကြနေကအမြောက်နဲ့ပြစ်ခတ်တိုက်ခိုက်တာတွေကြောင့်၃ယောက်သေဆုံးခဲ့တယ်လို့စီးရီးယားအစိုးရပိုင်းရုပ်သံသတင်းကကြေညာပါတယ်။အလဘုံမျိုးအပြင်ဘက်ကသဘုံတွေထိန်းချုပ်ထားတဲ့ကြီးလက်ဒေသပိုင်းမှာတောက်ကြနေကလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေတယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒါဟာအလဘုံမျိုးတွေကနေရဲသားတွေကိုတပတ်ကြာဘေးလွတ်ရာကိုရွှေ့ပြောင်းတာတွေအဆုံးသတ်ပြီးတဲ့နောက်ပထမဆုံးအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်။စီးရီးယားနိုင်ငံရဲ့ပဋိပက္ခကိုဖြည့်ရှင်းမှုအတွက်ကာဇက်စတန်နိုင်ငံအစတနာမြို့မှာငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပသွားဖို့ရုရှား၊အီရန်၊တူရကီနဲ့စီးရီးယားနိုင်ငံတွေကသဘောတူခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကတောက်ချာနေမှာပြောလိုက်ပါတယ်ခင်ဗျာ
အီရန်နိုင်ငံနဲ့2015ခုနှစ်မှာသဘောတူညီမှုရလိုက်တဲ့အရင်ကလျှို့ဝှက်ထားတဲ့နျူကလ িয়ার ဆိုင်ရာသဘောတူညီမှုဆက်ရွက်စရံအတော်များများကိုနိုင်ငံတကာအနုမျိုးစွမ်းအင်အေဂျင်စီ IAEA ကသူ့ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြလိုက်ပါတယ်။ဒီဆက်ရွက်အထောက်အထားတွေကိုထုတ်ပြန်ခွင့်ပြုလိုက်တဲ့ EU ဥရောပတမကရဲ့နိုင်ငံခြားမူဝါဒရေးရာအစင်းမြင့်ကိုယ်စားလှယ် Federica Mogherini ရဲ့စာကိုလည်းတောက်ကြနေကအတူပူရဲထုတ်ပြန်လိုက်တာပါ။ဒါပေမဲ့လည်းဒီနျူကလ িয়ার သဘောတူညီမှုအချက်လက်တွေကိုဘာကြောင့်ခုလိုလူသိရှင်ကြားထုတ်ပြန်ရသလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ဖော်ပြမထားပါဘူး။တီထုတ်ပြန်ဖော်ပြချက်တွေထဲမှာအီရန်နျူကလ িয়ার သဘောတူညီမှုအသက်မဝင်ခင်ဆက်ရက်လို2016ခုနှစ်ဇန်နဝါရီလ6ရက်နေ့ကအချက်လက်တွေလည်းပါဝင်ပါတယ်။သဘောတူညီမှုစာချုပ်ရဲ့ဖော်ပြချက်အရအီရန်ရဲ့နျူကလ িয়ার အစီအမံနဲ့ပတ်သက်လို့ဘယ်လိုတိုင်းတာမလဲဆိုတာရှင်းရှင်းလင်းလင်းဖော်ပြထားတာမရှိသလောက်ပဲလို့မဟိုဂီနီရဲ့စာထဲမှာဖော်ပြထားပါတယ်။သဘောတူညီမှုစာချုပ်ကသတ်မှတ်ထားသလိုအီရန်အနေနဲ့အရင်အတွင်းနဲ့ယူရေနီယံ300ကီလိုဂရမ်ဖက်ကျော်ပြီးတော့ထုတ်ယူခြင်းမရှိခဲ့ဘူးလို့ဆိုထားပါတယ်။အကြီးအသေးနဲ့ယူရေနီယမ်ကနေနျူကလ িয়ার လက်နက်ထုတ်လို့မရပေမဲ့လည်းနောက်ပိုင်းမှာလက်နက်ထုတ်နိုင်လောက်တဲ့အဆင့်ထိတိုးချဲ့ပြီးတော့လုပ်ကင်နိုင်တာပါ။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার စွမ်းအင်ကိုလက်နက်အတွက်မဟုတ်ပဲစွမ်းအင်ထုတ်ယူဖို့အတွက်တသက်တာအသုံးပြုဖို့သဘောတူညီမှုရထားကြတာပါ။ အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်နေတဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်သမ္မတအဖြစ်ကျန်းသစ်စာကျင်းပပွဲမတိုက်ခင်တလားလောက်လို့တောက်ကြနေကဒီလိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။အာဖဂန်ဆိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်တာကိုတာလီဘန်အဖွဲ့ကပယ်ချလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့15နှစ်ကြာအာဖဂန်စစ်ပွဲကိုအမှန်တကယ်ပြီးဆုံးနေတယ်ဆိုရင်အာဖဂန်နစ္စတန်နိုင်ငံကိုအမေရိကန်ဦးဆောင်တဲ့ပြည်ပတပ်တွေတင်ယူထားတာကိုအဆုံးသတ်ဖို့ဖိအားပေးတယ်လို့တောင်းဆိုလိုက်ပါတယ်။ကျွန်တော်တို့တိုက်နေတာကလွတ်လပ်ရေးအတွက်ပါအာဖဂန်နစ္စတန်နိုင်ငံမှာပြည်ပတပ်တွေရှိနေသမျှကာလပတ်လုံးငြင်းငြိမ်းရေးနဲ့ပြန်လည်တင်းမြတ်ရေးပြောနေတာတွေဟာအတိတ်ပဲမရှိဘူးလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇာဘီဟူလာမူဂျာဟစ်က VOA ကိုတောက်ကြနေကပြောပါတယ်။ကုလသမဂ္ဂရဲ့အာဖဂန်နိုင်ငံအကူအညီပေးရေးအဖွဲ့ခေါင်းဆောင်တတာမီချီယာမာမိုတိုကအာဖဂန်ငြင်းငြိမ်းရေးဆွေးနွေးပွဲလုပ်ဖို့အခုသတင်းပတ်အစောပိုင်းကပြန်ပြီးတောင်းဆိုလိုက်တဲ့ပုံမှာသူကအခုလိုတုံ့ပြန်ခဲ့တာပါ။ပြီးခဲ့တဲ့လနေ့ကညောင်မျိုးကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့၃လပတ်အစည်းအဝေးခန်းစာတင်သွင်းတာမှာယာမာမိုတိုကအာဖဂန်နိုင်ငံထဲမှာနောက်ထပ်သွေးထွက်တန်ယုံမှုတွေမဖြစ်အောင်ကာကွယ်တဲ့အနေနဲ့တာလီဘန်တွေအနေနဲ့ကြိုတင်သတ်မှတ်ချက်တွေမထားဘဲအာဖဂန်အစိုးရနဲ့တိုက်ရိုက်ဆွေးနွေးမှုတွေလုပ်ဖို့တောင်းဆိုခဲ့ပါတယ်။ဒါမဲ့လည်းအာဖဂန်နိုင်ငံရဲ့ပြည်ထောင်စုတွေကိုဖြည့်ရှင်းပေးဖို့စိတ်ဝင်စားနေတဲ့သူတွေအားလုံးအနေနဲ့ပြည်ပကတပ်တွေကိုအာဖဂန်နိုင်ငံထဲကနေထွက်ခွာအောင်ဖိအားပေးပြီးအာဖဂန်နိုင်ငံအတွက်လိုအပ်တဲ့အစိုးရစနစ်တစ်ခုကိုအာဖဂန်ပြည်သူတွေကိုရွေးချယ်ဖို့ခွင့်ပြုတင်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကအခိုင်အမာပြောကြားလိုက်ပါတယ်။
တောင်ဆူရနိုင်ငံအပေါ်တက်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့နဲ့လည်းနဲ့ရောင်းဝယ်ရောင်းချခွင့်ပိတ်ပင်ရေးအမေရိကန်ရဲ့တင်ပြချက်မူကြမ်းကိုကုလသမဂ္ဂလုံခြုံရေးကောင်စီကပယ်ချလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံထဲမှာ9နိုင်ငံကသာထောက်ခံမဲ့ပြီးတော့ကျန်8နိုင်ငံကကြားနေခဲ့တာပါ။ပြတ်ထန်းချက်အတည်ပြုဖို့လုံခြုံရေးကောင်စီရဲ့ထောက်ခံမဲ့ကိုမဲလိုအပ်တယ်လို့အမေရိကန်အဖွဲ့ဝင်နိုင်ငံတွေကဗီတိုအာဏာသုံးပယ်ချတာမျိုးမဖြစ်ဖို့လည်းလိုပါတယ်။ရုရှား၊တရုတ်၊ဂျပန်၊မလေးရှား၊ဗင်နီဇွဲလာအပါအဝင်အာဖရိကတိုက်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့အန်ဂိုလာ၊ Egypt နဲ့ Senegal တို့ကကြားနေခဲ့ကြပါတယ်။မဲရလက်တွေအပေါ်တိတ်ကိုစိတ်ပြတ်မိပေမဲ့တိတ်တော့မအံ့ဩပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ဆမန်သာပါဝါကပြောပါတယ်။ရှေ့မှာဘာဆက်ဖြစ်မလဲဆိုတော့အမေရိကန်ပြည်ထောင်စုကတိတ်ကိုစိုးရိမ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုအတွက်ကုလသမဂ္ဂသတိပေးချက်ထုတ်ပြန်ထားချိန်ဆူဒန်ပြည်သူတွေအတွက်အရေးတကြီးဖြစ်နေချိန်မှာနိုင်ငံရှိခုကဘေးဖယ်နေကြတယ်လို့ဆမန်သာပါဝါကပြောပါတယ်။တောင်ဆူဒန်မှာလူမျိုးရုံးတပ်ဖြတ်မှုတွေဖြစ်လို့နေနေပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကင်မွန်ကပြောသလိုမဲရလက်အပေါ်စိတ်ပြတ်မိတယ်လို့လည်းဆိုပါတယ်။ဒီလိုအခြေအနေဖြစ်မလာအောင်လုံခြုံရေးကောင်စီကတိတာထင်ရှားတဲ့ရှေ့တိုးလှုပ်ဆောင်ချက်မရှိဘူးလို့မစ္စတာဘန်ကင်မွန်ရဲ့ပြောခွင့်ရကဆိုပါတယ်။
ဂျာမနီကွန်းလက်တိုက်စစ်မှု Julian Draxler ကို PSG အသင်းကဝယ်လိုက်ပါပြီ။ Wolfsburg အသင်းမှာကစားနေတဲ့ Draxler ကို PSG က Britain Sterling ပေါင်38သန်းပေးပြီးတော့ဝယ်လိုက်တာဖြစ်တယ်လို့ Wolfsburg အသင်းကအတည်ပြုပါတယ်။ Arsenal ကခေါ်ဖို့သတင်းတွေထွက်နေတဲ့ဒီအသက်23နှစ်အရွယ် Draxler ဟာ PSG နဲ့၄နှစ်ခွဲစာချုပ်ချုပ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ဒီလိုနှစ်တကူကာလမှာအလုံးပျော်နေရမယ့်အချိန်မှာတိုင်းရင်းသားတွေကတော့စစ်ဘေးဒဏ်ကြောင့်အသက်လူပြီးပြင်းနေရတဲ့အကြောင်းတင်ဆက်ပေးပါမယ်။ခရစ်စမတ်နဲ့နှစ်တကူကာလမကြာခင်ကြောက်တော့မှာဖြစ်ပေမဲ့လည်းမြန်မာနိုင်ငံကတိုင်းဒေသတွေမှာတိုက်ပွဲတွေမဆဲနိုင်သေးတာကြောင့်အလက်ရဲ့ယာတိတွေကိုမဆင်နွှဲနိုင်ပဲဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်။ဒီအတွက်ခရစ်စမတ်နဲ့နှစ်တကူလို့အခါသမယမှာတိုက်ပွဲတွေအများဆုံးရပ်ကြဖို့လက်နက်ကင်ပရိပခတွေမှာပါဝင်နေသူတွေကိုတိုင်းဒေသလူမှုအဖွဲ့တွေကတိုက်တွန်းနေကြပါတယ်။ပြည်စုံကိုတော့မတ်စုမွန်ကပြောပြပေးပါမယ်။
ဟုတ်ပါတယ်ဒီကနေ့စနေမနက်ပိုင်းမှာတော့ရှမ်းပြည်နယ်ကုတ်ခိုင်ဘက်မှာတိုက်ပွဲတွေဆက်ဖြစ်ပြီးစီးရဲတင်းမာနေတဲ့အတွက်ဒေသခံပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ကချင်ပြည်နယ်နဲ့ရှမ်းမြောက်ဒေသကစီးရဲတင်းမာမှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အချိန်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားရာခရစ်စမတ်ကာလဖြစ်တယ်လို့မကြခင်မှာလဲ2016ကုန်ဆုံးတော့မယ့်နှစ်တစ်ကူကာလရောက်တော့မှာဖြစ်တာကြောင့်တာဝန်ရှိသူတွေအားလုံးအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုစေချင်ပါတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူမတ်မေစပယ်ဖြူကပြောပါတယ်
ကိုခိုင်ပါဝင်ပြန်မှာပြန်ပြီးတော့ဟိုစနစ်တန်တွေကြာရတယ်စိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့ဒီတစ်ဆင့်ဒေသမှာရှိနေတဲ့ဒုက္ခတွေတစ်သိန်းသောဆိုရင်လေစီးလက်စားစားနဲ့အသေးချင်းဆိုရင်သွားကြနဲ့ဒေးမရဘူးဆိုရင်မသွားကြနဲ့ဆိုတော့အကန့်တက်တွေကြားထဲမှာနေရတယ်လို့ကျွန်တော်တို့သိရပါတယ်ရှင့်ဒီလိုကိုလူမျိုးတွေဘာသာရေးရအချို့မြတ်ထားတဲ့ကာလတွေမှာစိုက်ပွဲတွေဖြစ်ပြီးတော့မှဟိုပြေးလွှားနေရတယ်နောက်ပြီးတော့ဟိုစေစားစားဝတ်နေရစားဖို့နော်ဒီပါကျန်စနာထောက်ထားမှုအူနီတွေကိုလည်းလုံးဝမရရှိနေတဲ့ဒီနေ့စနစ်တည်းမဟုတ်တော့ဘူးပေါ့ကျွန်တော်တို့အခုဆိုရင်ဒါ9နှစ်တော့6နှစ်ပဲရောက်လာပြီအဲ့တော့အဲ့လိုမျိုးကာလရှည်ကြာနေတာဟာကလေးတွေအတွက် ပို့ပြီးတော့မှစိတ်ဓာတ်ရဟာပို့ပြီးတော့ကြီးပါတယ်တခြားသူတွေပြောတယ်လို့မျိုးတခြားသူတွေအများစုပေါ့ Christmas Gala မို့လို့ဒုံပိတ်ကြတောင်းပိတ်ကြတဲ့ပျော်စီးတွေထွက်ပြီးတော့ဒီစုတော့ချီးမွမ်းရမယ့် Gala မှာသူတို့မှာတော့ပျော်ရွှင်နိုင်ဦးဒီစုတော့ချီးမွမ်းခွင့်မရဘူးပေါ့နော်အဲ့ဒါဟာဒီကြီးမားတဲ့စိတ်ဓာတ်ရပဲဖြစ်စေနိုင်တယ
်အခုလိုတိုင်းရင်းဒေသတွေမှာစစ်မီးမငြိမ့်နိုင်သေးတာဟာဒေါန်ဆန်းစုကြည်ဦးဆောင်ပြီးဖော်ဆောင်နေတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးလုပ်ငန်းစဉ်ကိုအယုံကြည်မဲ့စေပြီးငြိမ်းချမ်းရေးကြိုးပမ်းမှုလမ်းကြောင်းကိုတွေ့ဖယ်စေတဲ့အမျိုးသားရင်ကြားစေရေးကိုထိပါစေတဲ့အဖြစ်တွေဖြစ်တယ်ဆိုတာကိုလည်းချင်းပြည်နယ်အရက်ဖက်အဖွဲ့အစည်းတွေစုပေါင်းပြီးလဲဒီဇင်ဘာ23ကကြေညာချက်ထုတ်ခဲ့ပါတယ်အထူးသဖြင့်အခုလိုခရစ်စမတ်ကာလမှာကချင်နဲ့ရှမ်းမြောက်ဒေသဘက်ကစစ်ပြေးစစ်ရှောက်ဒုက္ခသည်တွေဘေးကင်းပါစေကြောင်းချင်းတိုင်းရင်းသားတွေအနေနဲ့စုမုံကောင်းတောင်းပေးပါတယ်လို့လည်းချင်းလူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့ချင်းပြည်နယ်တည်တိမ်မြို့အခြေဆိုင်ဇူမီလူငယ်များအသင်းအတွင်မှုဦးထံဘန်းလျံကပြောပါတယ
်နေ့တိုင်းသူတုံးတဲ့ခါတိုင်းမှာမြန်မာပြည်သင်းကြီးချမ်းဖို့ပေါ့နော်ကျွန်တော်တို့ဒီခရစ်စမတ်အချိန်မှာလည်းပြီးတော့နှစ်တကူအချိန်မှာလည်းကျွန်တော်တို့တကယ်ကိုစုတောင်းပေးပါတယ်စုတောင်းနေပါတယ်ကျွန်တော်တို့ဒီကနေအဝေးကနေပေါ့နော်ဟိုစုတောင်းပေးပါတယ်ဟိုချက်ချင်းဟိုစစ်ပွဲရပ်ပါစေပေါ့နော်မြန်မာငင်းချမ်းပါစေဟိုဘဝတွေလည်းပြန်ပြီးတော့ဟိုတည်ဆောက်နိုင်ပါစေကောင်းကောင်းနေနိုင်ပါစေငင်းချမ်းပါစေလို့ပဲကျွန်တော်တို့ဟိုခရစ်စမတ်အချိန်ခါနဲ့အဲဒီသင်္ခါမကျွန်တော်တို့စုတောင်းပေးပါရယ်ဖျားဆင်ကောင်းကြီးပေးပါစေစုတောင်းပေးမှာပ
ါစစ်ဘေးကြောင့်နှစ်ချီတင်းချောင်နေရတဲ့ဒုက္ခသည်တွေအပြင်လက်တလို့စစ်ဘေးကြောင့်တင်းချောင်နေရတဲ့စစ်ရှောင်ဒုက္ခသည်တွေအတွက်အခုဆိုရင်စောင်းရသည်လို့အေဂျန်လာတဲ့ရာသီဥတုဒဏ်အပြင်စားနပ်ရိက္ခာအခက်ခဲတွေလည်းဖြစ်နေတာကြောင့်ဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာစားနပ်ရိက္ခာတွေအမြန်ဆုံးအကူအညီပေးစေလိုပါတယ်လို့လည်းဒုက္ခသည်အရေးကူညီဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးနဲ့တရားမျှတရေးအဖွဲ့ကဦးသောမတ်ထမ်ရှမ်မုံကပြောပါတယ
် IGGP တွေကိုကျွန်တော်တို့အစိုးရကလူလျှို့ရှုထားဖို့တောင်းဆိုချင်ပါတယ်ဒီလိုအရေးကိုဆောင်ရွက်ပေးဖို့နောက်ပြီးတော့ကျွန်တော်တို့ဒီစက်မတော်ပိုင်းပေါ့လေစက်မတော်ဆက်ဆုံးစစ်ပေးစပန်ထားဖို့အတွက်ကျွန်တော်အဲ့ဒါအချို့ဥပဒေတောင်းဆိုချင်ပါတယ်ဒီ UN ကအစားအသောက်တွေလည်းအဲ့ဒါကိုနော်ရောက်ရှိဖို့ရန်ခက်ခဲနေတဲ့အတွက်ကြောင့်ဒီစာနေရိက္ခာနဲ့တို့ရဲ့ GDP ရဲ့နော်ဘာဖြစ်လဲလဲ solution တိုက်ပွဲဖြစ်နေတာအတွက်ကြောင့်တော့တို့ထုတ်ပြနေရတာအတွက်ကြောင့်တော့ကျွန်တော်တို့ဒီစာနေရိက္ခာတို့ဆိုရင်းရတဲ့ကြောင့်ပေါ့လေဒီဟိုတစ်ခါနဲ့လုံခြုံမှုရှိတဲ့အချိန်ခါမှာပေါ့
အရသာအစိုးရလက်ထက်အမျိုးသားရင်ကြားစည်းရင်းနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကို21ရာစုပင်လုံးအခြေခံပြီးအခုဆိုရင်တိုင်းနယ်ပြည်နယ်အသီးသီးမှာ NCA လက်မှတ်ရေးထိုးထားပြီးသားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အမျိုးသားအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကျင်းပဖို့စီစဉ်ဆောင်ရွက်နေကြချိန်မှာပဲအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုင်းရင်းဒေသတွေမှာထိုးစစ်တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေစေစည်ရဲတင်းမာမှုအနေအထားအပေါ်မှာငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့ဒုက္ခသည်ရေကူညီဆောင်ရွက်ပေးနေသူတွေကစိုးရိမ်နေကြပြီးတော့တိုက်ပွဲတွေအမြန်ဆုံးရပ်တန့်ပေးဖို့နဲ့ဒေသခံပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးငြိမ်းချမ်းရေးကိုရှေ့ရှုပြီးတာဝန်ယူလှုပ်ဆောင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်ရှင
်မဆုမွန်တင်ဆက်သွားတာပါတောတာရှင်များရှင်ခုတစ်ခါမှာတော့ဒီနေ့ည9နာရီတိုက်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရှင်များရှင်မကြာခင်ပေါ်2016ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းတော့မှာပါကုန်လုံးတွေပဲနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစတဲ့ကဏ္ဍတွေမှာဘယ်ပိုင်းဟာတိုးတက်မှုရှိခဲ့ဆုံးလဲဘယ်နေရာတွေကတော့အဆုတ်ယုတ်ဆုံးဖြစ်ခဲ့တယ်လဲလာမယ့်နှစ်သစ်မှာရောမြန်မာနိုင်ငံအတွက်တိုးတက်မှုဆုတ်ယုတ်မှုဘာတွေများပျော်လင့်နိုင်မလဲဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-2-3-2-9-9-9 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ verbis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆက်စပ်ကကြိုဆိုပါရစေ။
တော်တာရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြတ်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာပုံမှန်ဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့ UNICEF ရဲ့အစည်းအဝေးကစားမှာဖော်ပြထားတဲ့စီးရဲချမ်းသာကွာဟမှုတွေဟာကလေးတွေပေါ်မှာဘယ်လိုတက်ရောက်မှုရှိလဲဆိုတာကိုပြောပြပေးပါမယ်။ ကဘာပေါ်ကအချမ်းသာဆုံးတိုင်းပြည်တွေမှာနေထိုင်ကြတဲ့စည်ရင်သားနဲ့ချမ်းသာတဲ့မိသားစုတွေကကလေးငယ်တွေကြမှာကွာဟချက်တွေတီးထွားလာနေတဲ့အကြောင်းကိုကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF အစည်းအဝေးစာတစ်စောင်မှာဖော်ပြထားပါတယ်။ကဘာပေါ်ကဝင်ငွေမြင့်တဲ့နိုင်ငံပေါင်း42နိုင်ငံကကလေးတွေရဲ့အခြေအနေကိုလေ့လာပြည့်စုံထားတဲ့ဒီအစည်းအဝေးစာမှာတော့စည်ရင်ချမ်းသာကွာဟမှုကြောင့်နောက်ဆက်တွဲကြုံနေရတဲ့ပြဿနာတွေကိုလေ့လာသုံးသပ်ထားပါတယ်။ကုလသမဂ္ဂရုံးချုပ်ရှိရာဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာရှလိုင်းသတင်းပေးပို့ထားတာကိုမတ်တကီထက်ကပြောပြပေးပါမယ်
။ကမ္ဘာအချမ်းသာဆုံးနိုင်ငံတွေကချမ်းသာတဲ့ကလေးတွေနဲ့ဆင်းရဲတဲ့ကလေးတွေကြားကွာဟချက်ဟာဆယ်စုနှစ်သုံးခုအတွင်းအမြင့်ဆုံးအဆင့်ကိုရောက်ရှိနေပါတယ်။ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့လေ့လာချက်အသစ်ကဝင်ငွေ၊ပညာရေး၊ကျန်းမာရေးနဲ့ဘဝကိုကျေနပ်ပျော်ရွှင်မှုစတဲ့စံသတ်မှတ်ချက်၄ခုကိုအသုံးပြုပြီးဝင်ငွေမြင့်တဲ့တိုင်းပြည်တွေကအခြေခံလူတန်းစားကလေးငယ်တွေနဲ့လူလက်တန်းစားကလေးငယ်တွေကြားကြီးပြင်းရမှုဒန်းတူညီမျှမှုမရှိတာတွေကိုတိုင်းတာပါတယ်။အခြေခံလူတန်းစားကလေးငယ်တွေနဲ့သူတို့နဲ့ရွယ်တူအုပ်စုဖြစ်တဲ့လူလက်တန်းစားကလေးငယ်တွေကြားဘလောက်နှိမ့်ချကွာဟမှုရှိသလဲဆိုတာကိုအခြေခံပြီးနိုင်ငံ40တခုကိုအဆင့်သတ်မှတ်တာဖြစ်တယ်လို့ UNICEF ရဲ့လူမှုစီးပွားမူဝါဒဆိုင်ရာပညာရှင်ရက်ကက်ထရီနာချန်းကပြောပါတယ်။
Countries like Denmark, Finland, Norway, Austria, and Switzerland.
Denmark, Finland, Norway, Australia, and Switzerland နိုင်ငံတွေကတခုလုံးချုပ်ကြည့်ရင်အကောင်းဆုံးဖြစ်ပါတယ်။ Britain နဲ့ American ပြည်ထောင်စုတို့ကတော့လဲလက်အဆင့်မှာပဲရှိပါတယ်။ Turkey, Israel, Bulgaria နဲ့ Italy တို့ကတော့အားလုံးချုပ်ကြည့်လိုက်ရင်အနည်းဆုံးအဆင့်မှာပါ။
2008ခုနှစ်ကနေ2013ခုနှစ်အတွင်းဒီနိုင်ငံတွေရဲ့သုံးပုံတစ်ပုံမှာဝင်ငွေမညီမျှမှုကတိတိတသာတိုးလာတယ်လို့လည်းအစိုးရခန်းစားကဖော်ပြပါဗျ။ပညာသင်ကြားနိုင်ခွင့်မှာတော့မညီမျှမှုကွာဟချက်ကကျင်းမြောင်လာပါတယ်။ကလေးငယ်တွေရဲ့ကျန်းမာရေးပိုင်းမှာတော့နိုင်ငံအများစုမှာမညီမျှမှုတိုးလာပါတယ်။ကမ္ဘာချမ်းသာဆုံးနိုင်ငံအများစုကဆင်းရဲတဲ့ကလေးငယ်တွေကြားကိုယ်လက်လှုပ်ရှားအားကစားနဲ့ကျန်းမာတဲ့စားသောက်မှုပုံစံတို့မှာတော့တိုးတက်မှုတချို့ရှိခဲ့ပါတယ်လို့အစိုးရခန်းစားကဖော်ပြပါတယ်။ကမ္ဘာအချမ်းသာဆုံးနိုင်ငံတချို့မှာတော့ချွတ်တက်တဲ့ကလေးငယ်တွေဟာတခြားကလေးငယ်တွေထက်အတော်လေးနောက်ကောက်ကျကျန်ခဲ့တယ်လို့လည်းရက်ကက်ထရီနာချန်းကပြောပါတယ်။ဒါပေမဲ့အခု UNICEF ရဲ့အစိုးရခန်းစားကအခြေအနေတစ်ခုလုံးကိုခြုံငုံသုံးသပ်ထားတာဖြစ်တာကြောင့်တချို့နိုင်ငံတွေမှာစံသတ်မှတ်ချက်တခုမှဆိုးဝါးနေပေမဲ့တခြားစံသတ်မှတ်ချက်တွေမှာတိတ်ကောင်းမွန်နေတာမျိုးလည်းရှိပါတယ်လို့သူမကပြောပါတယ်
။ So a country like the US that is known for its high levels of income inequality overall.
ဝင်ငွေအချိုးအစားမညီမျှမှုကြီးမားတယ်လို့လူသိများတဲ့အမေရိကန်လိုနိုင်ငံမျိုးမှာကလေးငယ်တွေချားမှာလည်းမညီမျှမှုကဆိုးဆိုးဝါးဖြစ်နေတာကတော့အံ့အားသင့်စရာမဟုတ်ပါဘူး။ဒီချိန်ထဲမှာပဲပညာရေးအဆင့်တန်းကွာဟမှုကလည်းတိတ်ကိုကြီးမားပါတယ်။
အချမ်းသာဆုံးနဲ့အစင်းရဆုံးပြည်သူတွေကြားဝင်ငွေခွဲဝေမှုနဲ့လူမှုဖူလုံရေးစနစ်တိတ်ကောင်းတဲ့နိုင်ငံတွေကချို့တဲ့တဲ့ကလေးငယ်တွေဟာအခြေအနေပိုပြီးကောင်းတယ်လို့လည်းရက်ကက်ထရီနာချန်းကပြောပါတယ်။ဒိန်းမတ်၊နော်ဝေနဲ့ဆွီဒင်နိုင်ငံတို့အနေနဲ့လည်းဒီအဆင့်သတ်မှတ်ချက်တွေနဲ့ကန့်ညီအောင်လှုံ့ဆော်ရအောင်မှာဖြစ်ပါရဲ့ရှင်
။မဲတိတ်ကြီးထိုက်တင်ဆက်ထားတာပါ။အခုထပ်မှာတော့အမေရိကန်မျိုးသားဥယျာဉ်ရဲ့မွေးနေ့အကြောင်းတင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုအမျိုးသားဥယျာဉ်ဝန်ဆောင်မှုရဲ့နှစ်တရာပြည့်အထိမ်းအမှတ်တစ်ခုဖြစ်တဲ့ Washington DC ကရုခဗေဒဥယျာဉ်ကြီးမှာပြုလုပ်တဲ့ပြပွဲဟာဆွဲဆောင်မှုရရှိတော့မကြုံစဘူးလူတွေအများကြီးလာရောက်ကြည့်ရှုကြပါတယ်။ခွဲပြားခြားနားတဲ့အပင်မျိုးစုံကိုအသုံးပြုပြီးတော့လေဘာဒီရုပ်ထုကြီးကအစ Yellowstone အမျိုးသားဥယျာဉ်ကဆုံးရေပူစက်နမူနာပုံစံတူရဲ့ပါဝင်ဥယျာဉ်ထဲမှာရှိတဲ့အထင်ကရနေရာတချို့ရဲ့နမူနာပုံစံတူ50ကျော်ကိုတီထွင်ပြုလုပ်ထားပါတယ်။မေဂန်မျိုးသားဥယျာဉ်ရဲ့မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ဒီလိုကျင်းပတဲ့ပြပွဲအကြောင်းကို VOA သတင်းတောက်ဂျူလီထပ်ပေါက်သတင်းပေးပို့ထားတာကိုရှားဖောင်ကပြပြပေးပါမယ်
။အခုချိန်ခါဟာဝါရှင်တန်မြို့မှာဆောင်းဝါဒီဖြစ်ပေမဲ့လို့စိတ်လန်းဆူပြေတဲ့အမေရိကန်ပြည်ထောင်စုရုခဗေဒဥယျာဉ်ထဲကိုလာကြတဲ့ဧည့်သည်တွေကတော့ဥယျာဉ်ထဲမှာရှိတဲ့အထူးပြပွဲကိုပျော်ရွှင်စွာနဲ့ကြည့်ရှုနေကြပါတယ်။အမေရိကန်တဝမ်းမှာရှိတဲ့ပြည်သူဥယျာဉ်ကြီးတွေ၊ဘေးမဲ့တောကြီးတွေ၊အထင်ကရအထိမ်းအမှတ်နေရာတွေနဲ့တမိုင်းဝင်အဆောက်အုံတွေကိုထိမ့်သိမ်းစောင့်ရှောက်နေတဲ့ဌာနကသူတို့ထိမ့်သိမ်းနေတဲ့ထဲကအထင်ကရနေရာပုံစံတူ50ကျော်ကိုအသေးစိတ်ကြကြဖန်တီးပြုလုပ်ရမှာအပင်အပိုင်းစတွေကိုသာအသုံးပြုထားတာပါ။Liberty ရုပ်တူကြီး Grand Canyon ကျောက်ကြီးတွေနဲ့ American သမ္မတဟောင်းကြီးတွေရဲ့ရုပ်ပုံတူကြီးတွေထွင်းထူထားတဲ့ Mount Rushmore ကျောက်တောင်ကြီးတွေလိုပုံစံတူတွေပါဝင်ပါတယ်
။ We're super excited to partner with the NASA.
ဒီနေ့အမျိုးသားဥယျာဉ်ဝန်ဆောင်မှုနဲ့အတူတွဲပြီးတော့သူတို့ရဲ့နှစ်ပတ်လည်အထိမ်းအမှတ်ပွဲကိုကျင်းပရတာကျွန်တော်တို့အရန်ကိုစိတ်လှုပ်ရှားရပါတယ်။ဒါဟာကျွန်တော်တို့အတွက်တဘာဝကျတဲ့အရာတစ်ခုလည်းဖြစ်ပါတယ်။ ဧည့်သည်တွေလာပြီးတော့ကြည့်တဲ့အခါနိုင်ငံတဝန်းကမတူတဲ့အရာတွေအများပြားကိုသူတို့မြင်ကြရမယ်။အားလုံးကတော့လူတွေချစ်မြတ်နိုးပြီးတော့တည်ပြီးသားနေရာတွေပါ။သူတို့ရောက်ဖူးပြီးသားနေရာတွေရှိမယ်။ဒါမှမဟုတ်သူတို့ဘဝမှာတွေ့ဖူးကျင်ကြတဲ့နေရာတွေလည်းပါမယ်။
သမရအိမ်တော်တချို့တည်ရှိတဲ့အသေးစားရွာလေးကိုတကြုံကြုံနဲ့ပတ်ပြီးတွားနေတဲ့ဒီပုံစံတူရထားတွေဟာလည်းအမျိုးသားဥယျင်ရဲ့နှစ်စဉ်အားလာရဲ့ပြပွဲထဲကအစိတ်ပိုင်းတစ်ခုဖြစ်ပါတယ်။အမေရိကန်ရဲ့ပထမဦးဆုံးသမရဂျော့ရှ်ဝါရှင်တန်ရဲ့အိမ်နဲ့မီတာအနည်းငယ်သာကွာတဲ့မွန်တီချဲလိုကသမရသောမတ်ဂျက်ဖ်ဆန်အိမ်တော်နိုင်ငံသားအခွင့်အရေးဦးဆောင်လှုပ်ရှားသူမာတင်လူသာခင်နေထိုင်ကြီးပွင့်ခဲ့တဲ့အိမ်ဝါရှင်တန်ဒီစီရဲ့အထင်ကရနေရာတွေဖြစ်တဲ့ Lincoln Memorial အဲ့ဒီထဲမှာသမ္မတလင်ကွန်ရဲ့ပုံတူရုပ်ထုလည်းပါပါတယ်။ပြီးတော့ American ပြည်ထောင်စုရဲ့လွှတ်တော်အဆောက်အုံအားလုံးဟာယုဂဗေဒဥယျာဉ်ထဲကနေရာတစ်ခုထဲမှာဖန်တီးပြသထားတာပါ
။ It's huge. It took
သိကိုကြီးမားတဲ့ဖန်တီးမှုတစ်ခုပါ။ဒါတွေကိုအမှုပညာသမား16ယောက်ကနိုင်ပေါင်း600ကျောင်းဖန်တီးခဲ့ရတာဖြစ်ပါတယ်။အားလုံးကိုအပင်အပိုင်းအစတွေနဲ့တိဆောက်ထားတာဖြစ်ပါတယ်။ဒီကော်လန်တိုင်းပေါ်မှာဆိုရင်ဝတ်တချတီးကုန်နဲ့လှုပ်ထားတဲ့အခုံးလေးတွေကိုတွေ့ရမယ်။ဒီရှည်ရှည်မြင့်မြင့်ဖြောင်းတန်းနေတဲ့ကော်လန်တိုင်ဒုတ်ချောင်းလေးတွေကတော့မူးမခပဲနဲ့လှုပ်ထားတာဖြစ်ပါတယ်။ဒီရှည်နာကအနားတက်ထားတဲ့တန်းလေးတွေကတော့ထင်ယူဝင်သားနဲ့လှုပ်ထားတာပါ
။နောက်ထပ်ဆွဲဆောင်မှုရှိတဲ့အရာတစ်ခုကတော့ဒီဒေါဂလာဖာထင်ရှူပင်ကြီးပဲဖြစ်ပါတယ်။အမျိုးသားဥယျင်ကိုကူစားပြုတဲ့နေရာနေရာရဲ့ပုံတူပကြီးတွေဥယျင်တွေထဲမှာရှိတဲ့တရိတ်ဆန်တွေနဲ့အပင်မျိုးစုံရဲ့ရုပ်ပုံလေးတွေနဲ့အလှဆင်ထားတာပါ။တစ်ပင်ရဲ့အနာပပလည်းမှာတခြားနမူနာပုံစံတူလေးတွေလည်းရှိပါတယ
် You're going to see the old stone house
ဒီစီမှာရှေးကလေးကစောက်ထားတဲ့ကြောက်တုံးအိမ်တွေတမိုင်းဝင်နေရာတစ်ခုဖြစ်တဲ့ Capitol Hill ကအိမ်တန်းကြီးတွေပြီးတော့ရေပန်းတွေပန်းထွက်နေတဲ့ရေပူစမ်းတွေအားလုံးကအပင်အပိုင်းစာတွေနဲ့ဖန်တီးပြုလုပ်ထားတာပ
ါဒီဥယျင်ပြပွဲဟာဧည့်သည်တွေဖို့ကြီးနူးအားကျစရာနေရာတစ်ခုဖြစ်လိမ့်မယ်လို့ American ပြည်ထောင်စုရုခဗေဒဥယျင်ပြောခွင့်ရ Devin Dockson ကမျှော်လင့်နေပါတယ်ရှင်
ရှာပေါင်းတင်ဆက်ထားတာပါသတို့ရှင်များရှင် VOA ကနေဒီကနေ့ည9နာရီမှာထုတ်လွှင့်မဲ့ညပိုင်းစီစဉ်ဒီမှာတော့မြန်မာတခွင်စီစဉ်နဲ့တိုင်းလေလိုင်းစီစဉ်ဆက်တာတွေကိုနားဆင်ကြရဖို့လည်းရှိပါတယ်ရှင် VOA ကနေစနေနေ့ညနေခင်းစီစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးပါမယ်ရှင
်ဂျော်ဒန်မြေနောက်ဖက်ကမ်းနဲ့ဂျေရုဆလင်မြို့ရှေ့ချမ်းကဂျူးတွေရဲ့အင်အားသစ်တိဆောက်မှုတွေပေါ်စန့်ကျင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုပူးတွဲကမကထလုပ်တဲ့နိုင်ငံတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတညာဟူကတန်တမာရေးအရတုံ့ပြန်လိုက်ပါတယ်။မစ္စတာနတညာဟူကနယူးဇီလန်နဲ့ဆီနီဂေါနိုင်ငံကတန်မတ်တွေကိုအကြံပေးဆွေးနွေးမှုတွေလုပ်ဖို့အတွက်ဆိုပြီးတော့အစ္စရေးနိုင်ငံကိုပြန်လာဖို့စနေနေ့ကအမိန့်ထုတ်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြတွေကမဲခွဲဆုံးဖြတ်တာကိုအဲ့ဒီနိုင်ငံနဲ့အတူဗင်နီဇွဲလားနဲ့မလေးရှားနိုင်ငံတွေရဲ့တောင်းဆိုချက်နဲ့စီစဉ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဂျမနီနိုင်ငံဘာလင်မြို့ကခရစ်စမတ်ဇီးတန်းမှာထရက်ကားနဲ့ဝင်တိုက်ခဲ့သူအဖြစ်တန်တရားရှိခံထားသူအန်နစ်အမ်ရီဟာအီတလီနိုင်ငံမီလန်မြို့မှာပတ်တရားလှည့်နေတဲ့အီတလီရဲရဲပြစ်ခတ်မှုကြောင့်တေဆုံးသွားသလိုဖြစ်နိုင်ခြေရှိတဲ့သူ့ရဲ့အပေါင်းပါတွေကိုဂျမနီတာဝန်ရှိသူတွေလိုက်လံရှာဖွေနေပါတယ်ခရစ်စမတ်ပွဲတော်ကာလကိုတနိုင်ငံလုံးကျင်းပနေခြင်းဖြစ်ပေမဲ့ယာနဲ့ချီတဲ့ထောက်လန်းရေးတွေကတော့ပွဲတော်ရဲ့ကာလတစ်လျှောက်လုံးစုံစမ်းစစ်ဆေးရေးဆက်လုပ်သွားမယ်လို့ဂျာမနီတာဝန်ရှိသူတွေကပြောပါတယ်အသက်24နှစ်အရွယ်တူနီရှားနိုင်ငံသားအန်နစ်အမ်ရီကိုဘသူတွေကအကူအညီပေးနေတယ်ဆိုတာကိုဖော်ထုတ်နိုင်ဖို့ကြိုးစားနေကြောင်းဂျာမနီဘူအစိုးရရှေ့နေချုပ်ပီတာဖရန့်ကလည်းတောက်ကြနေမှာပြောကြလိုက်ပါတယ်အဲစစ်သွေးကြွတွေဟာဖျားကြောင်းနေတဲ့ခရစ်စမတ်အားလည်းရဲ့ကာလလူသွားလူလာများတဲ့နေရာတွေကိုတိုက်ခိုက်ဖို့ပြောနေတယ်လို့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ကနိုင်ငံတော်မှာရှိတဲ့ဒေသခံရဲတပ်ဖွဲ့တွေနဲ့လုံခြုံရေးတောင်းရှိသူတွေကိုတတိပေးလိုက်ပါတယ်စစ်သွေးကြွတွေကသူတို့ပြတ်မှတ်ထားတိုက်ခိုက်နေတဲ့နေရာတွေနဲ့ဖျားကြောင်းတွေကိုသူတို့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာတင်လိုက်ပြီးတဲ့နောက်အခုလိုတောက်ကြနေကကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်ဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နယ်ကမင်းစ်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American တန်ညဘက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 31နဲ့51အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကျမရှင်လန်းကြပါစေရှင
This program has come to you from the Voice of America, Washington.